စကိုင်းတိုင်းမင်းကင်းမြို့နယ်တဲကစနေပြင်းကျေးရွာနာမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဇန်နဝါရီလ25ရက်အင်္ဂါနေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့နေရာကိုတွားရောက်တိုက်ခိုက်ရာကအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။ဒီကောင်တွေတပ်ဆွဲထားတဲ့ဥမာစနေပြင်းပေါ့စနေပြင်းပေါ့စနေပြင်းရဲ့ဒီလိုမှရှိနေဒီကြော်တွေရမှာပဲ။ဘယ်လိုစားကြလဲကျွန်တော်ဒီကောင်တွေမှာကအင်အား50ခန့်လောက်ပေါ့ပြည်ကြီးများပဲဗျာ။အဲ့ဒီတော့ကဒီမှာပြစ်ခတ်တဲ့တပိုးပါပဲပေါ့ပြစ်ဆုံးနိုင်ရရတော့အနည်းဆုံးကျွန်တော်တို့မြင့်မြင့်အနေထားအနေကတော့အနည်းဆုံး3ယောက်ကတော့အတိကျပဲ3ယောက်ကျတယ်အဲ့ဒါတော့အတိကျပေါ့ပဲ
ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။သခိုင်းတိုင်းအတွင်းကပဲမင်းကင်းမြို့နယ်ရဲ့အထက်ပိုင်းမှာရှိတဲ့ကဏီမြို့နယ်ဘက်မှာတော့မဲတင်ရွာနာကတဲအိမ်တို့ကိုစစ်တပ်ကဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီဘက်ကရွာတွေကိုစစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ရှာဖွေလို့ရွာပြင်မှာတချို့ကတဲထိုးနေကြရပါတယ်။ချင်းသွင်းမြေအတွင်းတွာလာနေတဲ့စစ်ကောင်စီရဲရင်ဟာဇန်နဝါရီလ24ရက်တရင်လာနေညကမြစ်ဘေးကမဲတင်ရွာအနီးစခန်းချရပ်နားထားပါတယ်။ဇန်နဝါရီလ25ရက်မနက်ပိုင်းမှာတော့ရေရင်ပေါ်မှာပါလာတဲ့တပ်ဖွဲ့ဝင်တွေဟာမဲတင်ရွာအပြင်ကတဲအိမ်တွေနဲ့အတုံးဆောင်တွေကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေမရှိဘဲဖျက်ဆီးသွားတာဖြစ်တယ်လို့ဒေသခံတူကအခုလိုပြောပါတယ်
။စေနာအင်းကပေါ့စစ်ကောင်စီတပ်ကရေရင်ညောင်းရောဒီနာဟာပေါ့ဒီစစ်ဆောင်နေတဲ့ပြည်သူတွေရှိနေပေါ့စစ်ဆောင်နေတဲ့ပြည်သူတွေကဒီကနေ့ရောမှာဒီစီစီရဲ့ရေပြောင်းတာတွေမှာချားတယ်ပေါ့တော်တယ်ကအဲစစ်ကောင်စီတကူဟိုကြောက်လို့ဘောတော်တောင်းနေမှာနေရတယ်ပြီးရှိတယ်ဒါဆိုဒီအီးကြီးရှိတယ်ဒီအဲ့ဒီတင်းင်းလေးဟိုမအားလုံးကိုစစ်ကောင်စီတကလက်လက်ကြီးနေပြီးပြီးတော့မှာမအားလုံးကိုအဲ့ဒီလိုပြတ်သွားတာမျိုးတော့သိရတယ်ပေါ့ဗျာတကယ်တိုက်ပွဲမရှိဘဲနဲ့ကိုစစ်ကောင်စီရဲ့တကကြီးရဲ့ချက်ရှိရှိအခုလိုတည်တူနေရဲ့ဒီဒီကျေးရှောင်နေတဲ့ပြင့်မဲ့တဲ့ပြည်သူတွေရဲ့တဲတွေခုနကနေရာကိုလိုက်ပြီးတော့ကို issue ဖြစ်စီနေတာအနေထားအဲ့လိုမျိုးပေါ့ဗျာ
ဇန်နဝါရီလ22ရက်မှာလဲကဏီမြို့နယ်မုတ်တော်အရှိကျေးရွာကလူနေအိမ်7လုံးကိုမီးရှို့ဖျက်ဆီးသွားတယ်လို့စိတ်ဝေဒနာရှင်အယက်သားပြည်သူတို့ကိုလည်းပြစ်ခတ်ခဲ့လို့တေဆုံသွားတယ်လို့ဒေသခံတွေကပြောပြပါဗါးစစ်ကောင်စီတပ်တွေဟာစကိုင်းတိုင်းတဲကချင်းသွင်းမြင့်တလျှောက်ရေချောင်းကနေတွာလာပြီးရိခါတွေအပြင်ခဏီမြို့မှာရှိတဲ့ကြောက်စိမ့်မော်တွေကနေကြောက်စိမ့်တွေကိုတည်ယူလို့ရှိပါတယ်ဒါကြောင့်မင်းကင်းနဲ့ကဏီဘက်မှာလှုပ်ရှားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မကြာခဏဆိုတလို့ထိတွေ့တိုက်ပွဲတွေဖြစ်နေတာပါချင်းသွင်းမြေကြောင်းထဲမှာတွာလာနေတဲ့အရက်သားရေရင်တွေအနေနဲ့အပြန်အလှန်ပြစ်ခတ်မှုတွေကြားရောက်တဲ့အတွက်တတိထားကြဖို့အတွက်ကိုလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကတတိပေးထားပါတယ်ခင်ဗျာ